သိစစ်ကောင်းဆောင်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ဟာရုရှားနိုင်ငံဒုတိယနိုင်ငံခြားရေးဝန်ကြီးအန်ဒရီယူတင်ဂိုနဲ့တွေ့ဆုံပြီးနျူကလ িয়ার ပညာပါဝင်စစ်ကောင်စီနဲ့ရုရှားကြားချစ်ချင်ရင်းနှီးတဲ့ဆက်ဆံရေးနဲ့ပူးပေါင်းဆောင်ရွက်မှုခိုင်မာစေဆွေးနွေးခဲ့ကြောင်းစစ်ကောင်စီထိန်းချုပ်ထားတဲ့နိုင်ငံပိုင်မီဒီယာကဗုဒ္ဓဦးနေမှာဖော်ပြပါတယ်နျူကလ িয়ার ပညာကိုငြင်းငြမ်းစွာအသုံးချရေးရေအားလက်စစ်ထုတ်လို့ရေးနဲ့နေအောင်ကြီးစွမ်းရင်သုံးလက်စစ်တားထုတ်လို့ရေးစတဲ့ကဏ္ဍတွေမှာပုံမပူးပေါင်းဆောင်ရွက်နိုင်ရေးလီဘီရောမှာအင်္ဂါနေ့ကဆွေးနွေးခဲ့ကြကြောင်းစစ်ကောင်စီသတင်းစာမှာဖော်ပြပါတယ်။ဒါ့အပြင်ခီးသွွားလုပ်ငန်းမြင့်တေးလူမှုရေးနဲ့ပညာရေးကဏ္ဍတွေမှာလည်းပူးပေါင်းဆောင်ရွက်ရေးမြန်မာနိုင်ငံကိုတက်မြေဩဇာထောက်ပံ့ရေးနဲ့နှစ်နိုင်ငံဆက်ဆံရေးပုံမပူးပေါင်းဆောင်ရွက်နိုင်ဖို့ဆွေးနွေးခဲ့တယ်ဆိုပါတယ်။အနာသိမ့်မီနောက်ပိုင်းမြန်မာစစ်တပ်ပေါ်အနောက်နိုင်ငံတွေကရင်းယူတန်ခတ်ထားလို့စစ်ကောင်စီကအဓိကနိုင်ငံကမိတ်ဖက်တွေအဖြစ်တရုတ်နဲ့ရုရှားနှစ်နိုင်ငံကိုပဲအဓိကအားကိုးနေရပြီးနိမိတ်ကက်ကက်နဲ့ဆက်ဆံနေကြောင်းလေလာသူတွေကသုံးသပ်ထားကြပါတယ်ခင်ဗျာ။